တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာငှက်တိုကွေးရောဂါဖြစ်ပွားနေတဲ့ဆိုတဲ့စိုးရိမ်ကြောက်ကြမှုတွေကိုမြန်မာစစ်စိုးရရဲ့ဝန်ကြီးတူကပယ်ချလိုက်ပြီးရောဂါကူးစက်ပြန့်နှံ့မှုဖြစ်ပွားနေတာကိုရှိခဲ့ရင်လည်းကမ္ဘာကိုအသိပေးပါမယ်လို့ကတိပေးလိုက်ပါတယ် USDA လို့ခေါ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအတင်းကရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ USDA ရဲ့ထွေထွေတွင်းရင်းမှုလေယာစိုက်ကြိုးရေးဝန်ကြီးဘိုချုပ်ထေးဦးကသတင်းတောက်တွေကိုအခုလိုခရီးပေးလိုက်တာပါအဲ့ဒီအကြောင်းကိုဒေါ်မိုးမိုးထွန်းကရန်ကုန်မှာရောက်ရှိနေတဲ့ VOA သတင်းတောက် Scott Bob ကိုမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်ရင်USDA ရဲ့သတင်းစာရှင်းလင်းပွဲမှာငှက်တုတ်ကွေးရောဂါကြောင့်နဲ့ပတ်သက်ပြီးမေးမြန်းတဲ့အခါလေယာစိုက်ပျိုးရေးဝန်ကြီးဗိုလ်ချုပ်ထေးဦးကအခုလိုပြန်ဖြေကြားတဲ့အကြောင်း VOA သတင်းတော် Scott Bob ကပြောပြပါတယ
် As of yet they have not found any bird flu cases in the country he said however that if they
အခုထက်ပြီးတော့ငှက်တုတ်ကွေးရောဂါကူးစက်ပြန့်နှံ့ဖြစ်ပွားတာမြန်မာနိုင်ငံမှာမရှိသေးပါဘူးရဲ့ငှက်တုတ်ကွေးရောဂါဖြစ်ပွားတာတွေ့ရှိရင်လည်းကမ္ဘာကိုအသိပေးပါမယ်တခြားနိုင်ငံတွေမှာအရင်တုန်းကဖြစ်တယ်လို့မျိုးဖုံးကွယ်မထားပါဘူးလို့ဝန်ကြီးကပြန်ဖြေကြားသွားတဲ့အကြောင်း Scott Bob ကပြောပြသွားတာပါမြန်မာနိုင်ငံမှာတောင်တန်းတွေကာရန်ထားလို့ H5N1 ရောဂါပိုးကူးစက်နေတဲ့ငှက်တွေဟာဒီတောင်တန်းတွေကိုကျော်လွှားပြီးအိန္ဒိယနိုင်ငံတွေကနေမြန်မာနိုင်ငံနဲ့ရွှေ့ပြောင်းပြန်တန်းလာနိုင်မှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်ထေးဦးကဆိုပါတယ်ဒါပေမဲ့လို့မြန်မာနိုင်ငံဟာစီးရဲနွမ်းပါပြီးအထူးချန်ဆန်တဲ့နိုင်ငံဖြစ်လို့ရောဂါဖြစ်ပွားနိုင်တာကိုသိရှိနိုင်စွမ်းမရှိမှာကိုနိုင်ငံတကာကစိုးရိမ်ကြောင်းကြနေကြပါတယ်ရှေ့ပြောင်းပြန်တန်းလာကြတဲ့ငှက်တွေကိုအရာရှိတွေကစောင့်ကြည့်နေကြတယ်လို့ဒါဗိုလ်ချုပ်ထေးဦးကပြောပြီးငှက်တုတ်ကွေးရောဂါကျူတင်ကာကွယ်တားဆီးရေးနဲ့ပတ်သက်လို့အကြက်တဝိမပြောဆိုသွားဘူးလို့သတင်းစာရှင်းလင်းပွဲတက်ရောက်ခဲ့သူ VOA သတင်းတောက် Scott Bob ကပြောပြပါတယ် H5N1 ရောဂါပိုးကြောင့်အင်ဂျင်ချင်းထိုင်းနိုင်ငံအပါအဝင်အာရှမှာ2003ခုနှစ်ကစလို့လူပေါင်း80နီးပါးသေဆုံးခဲ့ပြီးဝင်းမြူရေးတိရစ္ဆာန်တန်ပေါင်းများစွာကိုတုတ်တင်ခဲ့ရပါတယ်ဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO ရဲ့မြန်မာနိုင်ငံဆက်သွယ်ရေးတာဝန်ခံ Richard Horsey ကိုချင်းကျောက်စာပေးပို့တာနဲ့ပတ်သက်ပြီးရော2003ခုနှစ်မေလ30ရက်နေ့ဒီပရင်တွေးထွက်တမ်းယူမှုမှာ USDA ကပါဝင်ပတ်သက်မှုရှိသလားလို့မေးမြန်းတဲ့အခါဗိုလ်ချုပ်ထေးဦးကပါဝင်ပတ်သက်မှုမရှိတဲ့အကြောင်းဒါပေမဲ့အစိုးရကစုံစမ်းစစ်ဆေးနေတယ်လို့သာပြန်ဖြေကြားတဲ့အကြောင်း Scott Bob ကပြောပြပါတယ်အဓိကအားဖြင့်တော့ဒီသတင်းစာရှင်းလင်းပွဲမှာအဖွဲ့ဝင်22တန်းပါရှိရဲ့ USDA အဖွဲ့အကြောင်းအခန့်ခန္ဓာအကြောင်းနိုင်ငံခြားသတင်းတောက်တွေကိုအကျဉ်းတစ်ဝက်ရှင်းပြသွားရတာဖြစ်တယ်လို့ Scott Bob ကပြောပြပါတယ်အဖွဲ့ဝင်တွေဟာနိုင်ငံရဲ့လူဦးရေတစ်ဝက်နီးပါးလောက်ရှိနေပြီးမို့နိုင်ငံရေးပါတီတစ်ခုဖြစ်လာမလားလို့ Scott Bob ကမေးမြန်းတဲ့အခါသူက
Well, that is not the purpose of the organization now, according to the minister. He said that basically.
When you say Joe Yakaro, Daha, a poet, she yet, who you read Jamaho Babu, a poet, she yet, you read Jakaro, Lano, Yigadaro, Nalung, and Sari, from your daughter, Yisi Manganima, USD Iga, Bawin Kuni, Songa Nida Balu, when you have your Jabare Jow, Yangumi, my Yoshi Nide, VOE, the Dindal, Scopopka, Jobja, Dora, Ujong, eh?
Okay, to tomorrow.